ခုတပတ် RFA တနင်္ဂနွေစကဝိုင်းအစီအစဉ်မှာဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ရောနိုင်ငံတကာအစိုးရတွေနဲ့ပါအထူးတွေ့အဆက်ဆံများတဲ့အမျိုးသားညွန်ပေါင်းအစိုးရကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်ထွန်းမြန်မာနိုင်ငံရေးကိုဆင်ဆက်မပြတ်လည်လာနေတဲ့တင်ပွားမဂ္ဂဇင်းအက်ဒီတာချုပ်ဟောင်းဦးတမောင်တန်းနဲ့မြန်မာရေးကိစ္စဟူနိုင်ငံတကာမှာဆောင်ရွက်နေတဲ့ဥရောပမြန်မာရုံးဒါရိုက်တာဦးဟန်ညောင်ရွှေတို့ဖြစ်ပါတယ်အခုတစ်ပတ်ဆွေးနွေးမယ့်ကိစ္စကတော့အထူးသဖြင့်ဒီတစ်ပတ်အတွင်းမှာရှင်းပါသွားတဲ့အာဆီယံထိပ်သီးညီလာခံကိစ္စကိုအဓိကထားပြီးတော့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ဟိုအာဆီယံထိပ်သီးအစည်းအဝေးတွေကလည်းကျင်းပတာများပြီးဒီနှစ်ပေါင်းများစွာကြာပြီးတဲ့အချိန်ကျတော့ဒီအစည်းအဝေးတွေအပေါ်မှာမြန်မာနိုင်ငံရဲ့ပြဿနာနဲ့ပတ်သက်လို့တိတ်ပြီးမျှော်လင့်ချက်မထားကြဘူးဒါပေမဲ့အခုတချိန်ကျတော့ထူးခြားတာကတိတ်မကြသေးခင်မှာပဲစက်တင်ဘာဒီတန်ဃာတွေဥဆောင်တဲ့လှူရှာမှုဖြစ်ခဲ့တဲ့ဒါ ው အစိုးရနေပြီးတော့အကြံဖက်ဖြိုခွင်းခဲ့တယ်ဒါ ው လည်းနိုင်ငံတကာမှာလည်းအုပ်အော်တောင်းတင်ဖြစ်သွားပြီးတော့အာရုံအစိုက်ခံရတယ်ပြည်သူ့မကလုံခြုံရေးကောင်စီကလည်းမြန်မာကိစ္စတွေဆွေးနွေးလာတယ်စင်ကာပူအစိုးရအပါအဝင်ဒီအာဆီယံခေါင်းဆောင်တွေကလည်းတော်တော်ပွန့်ပွန့်လင်းလင်းနဲ့ပြင်းပြင်းထန်ထန်ပမာအစိုးရကိုဝေဖန်ပြောဆိုလာတယ်လည်းရှိတယ်နောက်ဆုံးအနေနဲ့အာဆီယံထိပ်သီးအစည်းအဝေးမှာဒီမစ္စတာကမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်လို့မစ္စတာကမ်ဘာရီကိုဖိတ်ပြီးတော့ပြောခိုင်းဖို့ဆိုတဲ့အစီအစဉ်ရှိတယ်။ဒါပေမဲ့နောက်ဆုံးလက်ကျလက်ကျောက်ဒီမစ္စတာကမ်ဘာရီရဲ့အစီအစဉ်ကအဖြတ်ခံရတယ်။မြန်မာအစိုးရကသဘောမတူလို့ဆိုပြီးတော့အဲ့တော့မစ္စတာကမ်ဘာရီကလည်းတော်တော်စိတ်ပြတ်မိတယ်လို့ပြောတယ်။အာဆီယံဆွေးနွေးပွဲကာလအတွင်းမှာပဲမြန်မာအစိုးရဘက်ကနေပြီးတော့ကာကွယ်ပြောဆိုတာမျိုးတွေပေါ့လေတချို့ဟာလေးတွေကလည်းထွက်လာတာရှိတယ်။နောက်ပြီးတော့ဒီအနောက်နိုင်ငံတွေကနေပြီးတော့မြန်မာပြည်ကိုတန်ခတ်အရေးယူမှုဆိုတာဒါအခုဖြစ်ထွန်းမဲ့ကိစ္စမဟုတ်ဘူးဆိုပြီးတော့အာဆီယံနေပြီးတော့ပြောလာတာလည်းရှိတယ်။ဒီအာဆီယံထိပ်သီးအစည်းအဝေးလည်းပြီးလည်းပြီးရောဘယ်လိုဖြစ်လာလဲဆိုတော့အာဆီယံနိုင်ငံတွေကိုပေါ့လေမြန်မာအရေးလေးလာသူတွေကနေပြီးတော့ဒီဝိုင်းပြီးတော့အပြစ်တင်တာတွေအပြစ်ပြောတာတွေရှိလာတယ်နောက်ဆုံးချုပ်ပြောလို့ရှိရင်မြန်မာအစိုးရအမျက်ထွက်သွားတယ်ဆိုပြီးတော့တုံ့တက်ပြောဆိုကြတာလည်းရှိတယ်။ရှိတော့ဒေါက်တာတောင်းထွန်းအနေနဲ့ပေါ့လေပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့အခုလိုပြောဆိုချက်တွေအပေါ်မှာဘယ်လိုများယူဆတုံ့တက်ပါလဲခင်ဗျ။အဲ့ဒီကနေအကြောင်းပြုပြီးတော့မြန်မာနိုင်ငံရဲ့ပြဿနာဖြေရှင်းရေးမှာဘယ်လိုအနေအထားတွေဖြစ်လာနိုင်လဲဆိုတော့ဘယ်လိုတုံ့တက်ပါလဲခင်ဗျ
။ဟုတ်ကဲ့ဒီအာဆီယံရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy ကိုပြန်ကြည့်မယ်ဆိုရင်တော့အရင်ကတော့တိုးတက်မှုတော့တစုံတရာရှိတာပေါ့နော်။အဲရေနောဆိုရင်ဒါပြုသဘောဆက်ဆံရေးမူဝါဒအပေါ်မှာခြေခံပြီးတော့တိုးတိုးတိတ်တိတ်အဲဒီတန်တမာရေးရဆွေးနွေးတဲ့အနေထားကနေပြီးတော့အဲဒါအခုစက်တင်ဘာလအဲဒီပြည်မနိုင်ငံမှာရေးခင်းနေဖြစ်လာပြီးတဲ့နောက်ပိုင်းမှာเนาะစက်တင်ဘာနောက်ဆုံးပတ်မှာအာဆီယံနိုင်ငံကြီးဝင်ကြီးအားလုံးကနေပြီးတော့ဒါပူးတွဲကြေညာချက်တွေထုတ်ပြီးတော့ပြည်မပြည်ကိစ္စကိုတော်တော်လေးဝေဖန်တာတွေเนาะဒီအပြောင်းလဲအတွက်တိုက်တွန်းတာတွေဒါမျိုးတွေဖြစ်လာတာပေါ့เนาะဒါပေမဲ့ကျွန်တော်တို့ဆက်ပြီးတော့တွေ့နေရတာကဒီမူအရကတော့ဒါမြန်မာနိုင်ငံမှာအပြောင်းလဲတစ်ခုရှိဖို့လိုတယ်လားဒီဒီမိုကရေစီအပြောင်းလဲမှုဖြစ်စေခြင်းနဲ့တော့ဆန်းစုခြင်းနဲ့စကားပြောစေခြင်းနဲ့เนาะဒီနိုင်ငံရေးအကျင့်တွေလွတ်စေခြင်းနဲ့စသဖြင့်ပေါ့เนาะဒီတိုးတက်မှုတွေကိုအဲဖြစ်စေခြင်းနဲ့ဆိုတဲ့ဒီအခြေခံပေါ်မှာတော့ဒါတူကြတာပေါ့เนาะဒါပေမဲ့လို့ဒီအာဆီယံရဲ့အကန့်အသတ်ကဘာလဲဆိုတော့အာဆီယံရဲ့သမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်အာဆီယံကဒီဝါရီရပူပေါင်းဆောင်ရွက်မှုနဲ့နောက်တစ်ခုကဒီလုံခြုံရေးကိစ္စပေါ့နော်ဒီ collective security ခေါ်တဲ့ဒီကျွန်တော်တို့စီအေးကာလာအတွင်းမှာ community entity ကိုကာကွယ်ဖို့အတွက်ပေါင်းစည်းမှုအခြေခံပေါ်မှာဖြစ်လာတယ်အဲဒါ security community ပေါ့လုံခြုံရေးပေါ်မှာအခြေခံတဲ့ community နောက်တစ်ဆင့်ကတော့ကျွန်တော်တို့ဒီစီဝါရီပေါ်မှာပူပေါင်းဆောင်ရွက်တဲ့ community ပေါ့နော်ဆိုတော့အဲ့ဒီအဆင့်မှာအဲရှိလာပြီးတော့ဒီလူ့အခွင့်အရေးတို့ democracy ဆိုရဲဒီသဘောတရားတွေစံနှုန်းနေနဲ့ပတ်သက်လို့ဒီအာဆီယံအတွင်းမှာသဘောတူညီမှုကိုတည်ဆောက်တဲ့အဲလုပ်ငန်းစဉ်ကအစပိုင်းနဲ့ရှိသေးတယ်ပေါ့နော်အခုမှအာဆီယံချာတာမှာလာလူ့အခွင့်အရေးဒီမိုကရေစီနဲ့ပတ်သက်လို့ဒါအာဆီယံရဲ့စံတစ်ခုအနေနဲ့အလုံးကနေပြီးတော့အကောင့်တွေဖော်မယ်ဆိုတာထည့်သွင်းပြီးတော့အတင်းလောက်ထားတဲ့เนาะဆက်သွင်းပြီးတော့တည်ပြုထားတဲ့အဆင့်လောက်ပဲရှိနေပြီးတော့တကယ်လို့ဒီအဖွဲ့ဝင်တယောက်ကဒီစံစီစံကိုမလိုက်နိုင်ဘူးဆိုရင်ဘယ်လိုရေးယူဆောင်ရွက်မလဲเนาะဘယ်လိုမျိုးမော်နီတာလုပ်မလဲဘယ်လိုမျိုးစောင့်ကြည့်မလဲဘယ်လိုမျိုးသုံးသပ်မလဲဒါမျိုးတွေကရှစ်ဆက်ပြီးသွားဖို့လိုနေသေးတဲ့ခါမျိုးတွေ့ရတယ်ဆိုလိုတာကဒီလူ့အခွင့်အရေးဒီမိုကရေစီရေးနဲ့နောက်ဒီ data ရင်းမှာရှိတဲ့ပြဿနာတွေနော်ဒီ conflict resolution body ပြည်ပခန့်ဖြည့်ရှင်ကိစ္စတွေအတူတူဖြင့်ပို့ဆိုးတာကနိုင်ငံတကာနိုင်ငံထဲမှာပြည်တွင်းရေးပြဿနာတော့ဖြစ်တယ်ဒါပေမဲ့ပြည်တွင်းရေးပြဿနာကဒီပြည်တွင်းမှာမရှင်းနိုင်မဲနဲ့ပြဿနာဖြစ်လာတဲ့အခါမှာဘယ်လိုလုပ်မလဲဆိုတဲ့နေရာတွေမှာအာဆီယံကဒီအဆင်သင့်ဖြစ်တဲ့ သဘောတူညီမှုတွေနော်ဒီ mechanism တွေဒါတွေကမရှိသေးဘူးဆိုတာကျွန်တော်တွေ့ရတယ်နောက်တစ်ခုကဒီ consensus နဲ့အရာရာကိုအဖွဲ့ဝင်10နိုင်ငံစလုံး10 ASEAN နဲ့ပတ်သက်ပြီးတော့ဆုံးဖြတ်ရတယ်ဆိုတဲ့မူဟာလေးပဲ ASEAN ကိုဒီကိစ္စတွေပေါ်မှာထိထိရောက်ရောဆောင်ရွက်နိုင်ဖို့အကန့်အသတ်ဖြစ်လာတယ်ပေါ့နောက်တစ်ခုကတော့အကျိုးစီးပွားပေါ့နော်အကျိုးစီးပွားတွေမတူညီမှုအခြေခံတွေပေါ်မှာဟလာဥပမာခုပဲကြည့်ကျွန်တော်တို့စင်ကာပူကနေပြီးတော့ကမ်ဘာရီကိုဖိတ်လိုက်တယ်ကျန်တဲ့နိုင်ငံတွေကစင်ကာပူရဲ့အလှည့်ကျသဘာပတိရဲ့ဥက္ကဋ္ဌရဲ့အဲဒီလမ်းညွှန်မှုပေါ်မှာနောက်ကလိုက်ဖို့အဆင်နဲ့မရှိကြဘူးဆိုတော့အင်ဒိုနီးရှားကလည်းသူသဘောတရားနဲ့သူအဲသူတနိုင်ငံချင်းအနေနဲ့သူလုံနိုင်တယ်လို့ပြောလာတယ်အဲ့လိုမျိုးလေးတွေရှိနေတာကိုကျွန်တော်တို့တွေ့ရတယ်လေ
မြန်မာအစိုးရကအမျက်ထွက်သွားတယ်ဆိုရင်အမြင်ပေါ်မှာကျတော့ဘယ်လိုသဘောရလဲ
ဟောအဲ့ဒါကတော့ဟိုဒီကောအာဆီယံနဲ့အားနည်းချက်ပေါ်မှာတော့ဒါနားဖကအာဆီယံကိုပဲဒီအားနည်းချက်နဲ့ထိရောက်တဲ့ဆုံးဖြတ်ချက်အားလုံးသဘောတူညီတဲ့ဆုံးဖြတ်ချက်မရှိတဲ့ပုံမှာတော့သူကတော့အများရန်အကာအကွယ်ယူနေတာပေါ့နော်။အာဆီယံအနေနဲ့ကတဖြည်းဖြည်းနဲ့တော့ဗမာပြည်နဲ့ပတ်သက်လို့ပို့ပြီးတော့တုံ့ပြန်မှုတွေဒီ UN နဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့မလုပ်လို့မရဘူး။အခုအချိန်ကြီးကတော့လွန်ဆွဲနေတဲ့အကိုင်းတာပေါ့။တစ်ဖက်ကတော့သူတို့ရဲ့ trade partners တွေရဲ့ဒီပြားပေးမှုကိုသူတို့ကပြန်ပြီးတုံ့ပြန်ရတယ်။တစ်ဖက်မှာခုနပြောတဲ့အာဆီယံဒီအဖွဲ့အစည်းတစ်ခုလုံးရဲ့အကန့်အသတ်တွေနဲ့တူချင်းအကျိုးစီးပွားတွေအဲ့ဒီနှစ်ခုပေါ်မှာလွန်ဆွဲနေတဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာပေါ့
။ဟုတ်ကဲ့။ကုတမန်သား
။ဒါပေမဲ့ကျွန်တော်ခြေထားတော့ဗျာဒီလိုလေခုနခင်ဗျားဒီအစိုးရကအမျက်ထွက်သွားသလားဆိုတဲ့နေကုန်းပေါ့ဗျာ
။ကျွန်တော်မေးတာမဟုတ်ဘူး။အဲ့လိုမျိုးရေးကြတာကြတာကျွန်တော်တွေ့လို့လေ
။အေးပေါ့။ဒါပေမဲ့ကျွန်တော်ထင်တော့ဟိုအမြတ်ထွက်သွားတယ်လို့ကျွန်တော်ကတော့အဲ့လိုမထင်ဘူး။မထင်တဲ့ပြင်ကိုကျွန်တော်ထင်တယ်ပူဆိုးသွားတဲ့အကျိုးဆက်ရှိတယ်လို့ထင်တယ်လေ။ဘာလို့လဲဆိုတော့တစ်ချိန်တည်းမှာပဲဗမာဆိုးရပေါ့နော်အထူးသဖြင့်တက်မလို့ခေါင်းဆောင်များပေါ့နော်ဒီချာစဉ်းစားဖို့ကောင်းတာကကျွန်တော်ဒီအာဆီယံချာတာကိုလည်းမှထိုးလိုက်တယ်။အာဆီယံချာတာကအထက်မှာခေါ်ထားတာကအခြေခံခွင့်ရေးတွေလေးစားဖို့လူခွင့်ရေးကိုကာကွယ်ဖို့တိုးမြှင့်ဖို့နောက်လူမှုတရားမျှတမှုတွေကိုထွန်းကားအောင်လုပ်ဖို့ဆိုတဲ့ဟာပါတယ်လေ။ဘာတရားနဲ့မှာပဲလူခွင့်ရေးကိုသဘောတူရတယ်လို့ပြောပြီးမစ္စကမ်ဘာရီပြောတာကိုလက်မခံဘူးပြီအားဆိုရဲအခါကြတော့ဒါတစ်ခုနဲ့တစ်ခုဆန့်ကျင်သွားတယ်ဆန့်ကျင်သွားတဲ့အခါကြတော့လူယူသေးရှင်ယူသေးမဖြစ်တဲ့ပြင်ကိုမယူသေးစရာပို့ပြီးနားသွားတယ်လို့ပဲပြောရနိုင်တယ်အခုဒီအာဆီယံချာတာကိုထိုးပြီးတဲ့အခါမှာကြောင်းတဲ့လာမဲ့အချိန်လေးခုဒေါအောင်စားစုကြည်နဲ့တွေ့ဆုံဆွေးနွေးရေးလုပ်မယ်တိုင်းပြည်ကိုခင်မိတိုးတက်တဲ့နိုင်ငံတူတူထောင်မယ်ဆိုတဲ့အချိန်လေးအဲ့ဒီအချိန်မှာလည်းသတင်းစာတွေကဆန့်ကျင်တဲ့သဘောမျိုးတွေရေးနေတာတွေလည်းရှိနေတယ်ဒါပါအရေးကြီးလာလဲဆိုရင်မြန်မာတပ်ပတော်တွင်းမှာရှိတဲ့ခေါင်းဆောင်တွေကလက်ရှိခေါင်းဆောင်မှုဟာ globalization ခေတ်တစ်ခေတ်မှာမြန်မာနိုင်ငံကိုခင်မိတိုးတက်နိုင်ငံကိုထူထောင်မှုမှာလက်ရှိခေါင်းဆောင်မှုဟာခေါင်းဆောင်နိုင်စွာရှိရဲ့လားဒါမျိုးဖို့တို့ကလာတယ်ပေါ့နော်ဆိုတော့ဒီအာဆီယံမှာလှုပ်သွားတဲ့အာဆီယံမှာဖြစ်ပျက်သွားတဲ့အဖြစ်အပျက်ကိုကြည့်လို့ရှိရင်ခုနကကိုသောင်းထွန်းပြောသွားသလိုပဲဒါနော် EU ပါလီမန်ကနေမှကျွန်တော်တို့ကအာဆီယံကဥရောပနဲ့ရှိတော်အာရှရဲ့ဂျားထဲမှာဘလို့ပဲ free trade ဘောတူညီချက်တွေလုပ်လို့ဗမာနိုင်ငံကပြုပြပြောင်းနေမလို့ဘူးဆိုလို့ရှိရင်စန့်ချင်ပါပဲလို့သူကပြောသွားတယ်။ဒီတိုင်းတော့ဟိုကျွန်တော်သတင်းထဲမှာတွေ့လိုက်တာ Mr. Aung ကတော့ Mr. Aung ဆိုတာအခုလက်ရှိအာဆီယံရဲ့အထွေထွေတွေ့မှုချုပ်ပေါ့။ဆိုတော့သူပြောတာလည်းရှိတယ်။ဒါဗမာပြည်ရဲ့ပြည်ရေးကိစ္စဖြစ်တယ်ဆိုတာဘယ်သူမှသဘောမတူမှရှိပါဘူး။ဒါပေမဲ့ဗမာအရေးခင်ဟာနိုင်ငံတကာရဲ့အဆင့်တစ်ဆင့်မှာဆွေးနွေးစရာပြဿနာတစ်ခုဖြစ်လာတယ်ဆိုတာလည်းဒါတော့အတိအမှတ်ပြုရမယ်တက္ကသိုလ်။ဆိုတဲ့အခါကျတော့ဒီအခုလက်ရှိလောက်သွားတဲ့အခုလက်ရှိမှာမြင်ရတဲ့အနေအထားတွေအကုန်လုံးကဘာလို့ပြလဲဆိုရင်မြမတပ်မတော်ရဲ့လက်ရှိခေါင်းဆောင်ပိုင်းဟာနိုင်ငံတကာအကြောင်းလဲတွေပြည်တွင်းအကြောင်းလဲတွေခင်မိနိုင်ငံတနိုင်ငံထူထောင်မှုအတွက်လိုအပ်တဲ့စိန်ခေါ်ချက်တွေကိုလိုက်ပြောညီထွေဆောင်ရွက်နိုင်စွာခေါင်းဆောင်မှုအရေးသွေးမရှိဘူးဆိုတာကိုပြတယ်မြမနိုင်ငံအမြတ်ထွက်တယ်ဆိုတာကဟုတ်ကောဟုတ်ရဲ့လားလို့ကျွန်တော်ကတော့ဒီလိုပြန်ပြီးသုံးသပ်ချင်တယ်ပေါ့ဗျာ
ပြီးသွားတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ဥဟန်ကျောင်းရွှေရဲ့အမြင်အရောဘယ်လိုရှိတယ်လဲခင်ဗျာပြောပါဦ
းကျွန်တော်ထင်တာလူတိုင်းကအထင်ဒီအစည်းအဝေးကိုထင်ကြီးပြီးတော့မှထူးခြားလာမယ်အချက်တွေပါလာမယ်ဆိုပြီးတော့မှစောင့်နေကြတာအဲ့ဒါကြောင့်လို့ဒီလိုဖြစ်လာတော့စိတ်ပြက်ကြပါတယ်တကယ်တော့ကျွန်တော်မြင်တာကတော့အဲ့ဒီလောက်မဆိုးပါဘူးဘာကြောင့်လဲဆိုရင်ဒီတစ်ခေါက်မှာနာအဖကသူကဒီလောက်ကြီးဩဇာအာဏာရှိတာမဟုတ်ဘူးသူကအာဆီယံမှာဘယ်လိုပြောထားရလဲဆိုရင်ဒီတို့ကကမ္ဘာကြီးနဲ့လည်းတွေ့နေပြီကုလသမဂ္ဂနဲ့လည်းအလုပ်လုပ်နေတယ်အဲ့ဒါကြောင့်အတွင်းရေးပြဿနာကိုဒီတစ်ခေါက်မှာအာဆီယံကနေပြီးတော့မှမပါဝင်တင့်သေးဘူး သူတို့အလုပ်လုပ်နေပါတယ်ဆိုတော့တောင်းပန်ပြီးပြောတာလို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်လဲအာဆီယံကလည်းနာဖကိုအချိန်ပေးလိုက်တယ်အဲ့ဒါဆိုရင်ကမ္ဘာလီနဲ့လုံနဲ့လုံအကောင့်ထဲပေါအောင်လုပ်ပါဆိုတဲ့ဟာသူတို့ပြောတာဖြစ်ပါတယ်ဘာကြောင့်လဲဆိုရင်ဒီတစ်ခေါက်မှာကအာဆီယံကောင်းဆောင်တွေပြောတာကတော့ပြည်တော်စုမြန်မာပြည်မှာအရင်လိုပြန်ဖြစ်မယ်ဆိုရင်တော့တို့မလက်ခံနိုင်ဘူးတိုးတက်မှုရှိရမယ်တော်အောင်ဆန်းစုကြည်လည်းလွတ်ရမယ်ဆိုတာတို့ပြောကြပါတယ်အဲ့ဒါကဘာပြလဲဆိုရင်အာဆီယံအနေနဲ့ကလက်လွတ်လိုက်ပြီဆိုတာတော့မဟုတ်ပါဘူးနာဖအမျက်ရတော့တယ်ဆိုတာလည်းမဟုတ်ပါဘူးနာဖကအချိန်နဲ့နဲ့ပြန်ရတော့တယ်ဒါပေမဲ့အာဆီယံရောကုလသမဂ္ဂရောဆက်လုပ်မယ်ဆိုတဲ့ဟာကတော့ထင်ရှားပါတယ
်တခုရှိတာကခုနဥဟန်ညောင်ရွှေပြောသလိုအတွင်းရေးကိစ္စတွေကိုဒီချိန်မှာမပြောတာကပို့ပြီးတော့တင့်လျော်မယ်လို့မြန်မာအစိုးရဘက်ကနေပြီးတော့ပြောတဲ့အတွက်ကြောင့်နောက်ဆုတ်သွားတာပဲရှိတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါဆိုလို့ရှိရင်မစ္စတာကမ်ဘာရီယာရောအစိုးရကြီးကဘာဖြစ်လို့ဒီလိုမတွေးမခေါ်ပဲနဲ့စကားပြောဖို့ဆိုပြီးရောက်လာတယ်ပြီးတော့မပြောရတော့မှစိတ်ပျက်တယ်လို့ပြောတော့လေဥဟန်ညောင်ရွှေ
ကဒါကတော့စိတ်ပြည့်စရာတော့ဟုတ်တော့ဟုတ်ပါတယ်ကမ္ဘာရီအနေနဲ့မကြောက်လဲဆိုရင်အာဆီယံကသူ့ကိုဖိတ်တယ်လာခဲ့ပါဒီမှာလာရှင်းပြပါဆိုတော့သူကသွားတယ်ဆိုတော့သွားပြီးတော့မှအခွင့်အရေးမရတော့ဒါကစိတ်ပြည့်စရာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာကအာဆီယံကလည်းဖိတ်ပါကြောင့်လို့ဖိတ်လဲဆိုရင်ဒီလိုကနာအဖကိုဖိအားပေးတဲ့သဘောနဲ့ပါပဲမကြောက်လဲဆိုရင်ကမ္ဘာရီလာပြီးတော့မှအာဆီယံကိုရှင်းပြမယ်ဆိုရင်အတိတ်ပဲကတော့ဒီပြည်တော်စုထဲမှာဖြစ်နေတဲ့ပြဿနာကပြည်တွင်းပြဿနာမဟုတ်တော့ဘူးအာဆီယံပါဝင်ရမယ်ဆိုတဲ့ချင်းချောက်မှုဖြစ်ပါတယ်ဆိုတော့ဒီကြားမှာကတော့ကမ္ဘာတွေကခံသွားရတယ်စိတ်ပြတ်သွားတယ်ဒါပေမဲ့အခုနောက်ကျွန်တော်ပြောတဲ့အတိုင်းပဲအာဆီယံအနေနဲ့ကတော့အခုနောက်ဆုံးလို့မရတော့ပါဘူ
းတချို့ကပြောကြတာကဟိုစင်ကာပူအစိုးရအနေနဲ့ကလည်းမစကံပါရီကိုဖိတ်ခေါ်ထားပြီးတော့ဒီလက်ရောက်လို့ရောက်တော့ဖြစ်မလာတော့စင်ကာပူအစိုးရအတွက်လည်းမျက်နှာပြက်စရာဖြစ်ကောင်းဖြစ်လိမ့်မယ်ဆိုပြီးပြောကြတယ်။ဥဟန်ညောင်ရွှေကဘယ်လိုသဘောရလဲ
။တော်တော်ဖြစ်ပါတယ်။စင်ကာပူအစိုးရလည်းဒီဟာမျက်နှာပြက်တယ်။အဲ့ဒါကြောင့်စင်ကာပူအနေနဲ့ကလည်းဒီကိစ္စကိုလက်လွတ်မှာမဟုတ်ဘူး။သူတို့ကနိုင်ငံရေးအရာနာဖတ်တောင်းဆိုတဲ့အရာသူတို့ကရှော့ပေးလိုက်တယ်။ဒါပေမဲ့အပြောင်းလဲမဖြစ်လာဘူး။တကယ်ပဲတော်အောင်ဆန်းစုကြည်နဲ့စင်ကာပူမှာဖြစ်ဘူးအဆင်မပြေဘူးဆန်တော့စင်ကာပူအနေနဲ့ကတော့ဒါအာဆီယံထဲကနေပြီးမှဖြည့်အားပေးမယ်လို့ကျွန်တော်ယူဆပါတယ
်ဒီမြန်မာအာဆီယံအဖွဲ့ဝင်နိုင်ငံဆိုတော့အာဆီယံအဖွဲ့ဝင်တွေအာဆီယံအဖွဲ့ဝင်တွေလည်းတခါအိန္ဒိယနိုင်ငံတွေလည်းဖြစ်နေပြန်ရောဖြစ်နေပြန်တော့ဒီမြန်မာနိုင်ငံကြီးကိစ္စမှာအာဆီယံနိုင်ငံတွေကပါဝင်ပြီးတော့တက်တက်ကြွကြွဆောင်ရွက်မှဖြစ်မယ်လို့ပြောတယ်ပြောတော့အာဆီယံနိုင်ငံတွေမှာတကယ်ပဲအဲ့လိုဗမာအရေးကိစ္စကိုအပြောင်းလဲဖြစ်အောင်စွမ်းဆောင်နိုင်တဲ့ဩဇာနဲ့အနေထားရရှိသလားတကယ်ပဲသူ့မှာအဲ့လိုအစွမ်းအစာရှိသလားဒေါက်တာတောင်ထောင
်းနိုင်ငံကြီးဗမာပြည်ကိစ္စနဲ့ပတ်သက်လို့ policy မှာဒါပတ်ဝန်းပတ်သက်နေတဲ့နိုင်ငံကြီးအများကြီးရှိတာပေါ့ဗျာဆိုတော့ဥပမာဒေတာရင်းရနိုင်ငံအနေနဲ့ကြတော့ဒါဗမာနိုင်ငံနဲ့ကုန်သွယ်ပတ်တွေလည်းဖြစ်တယ်အာဆီယံဖွဲ့ဝင်လည်းဖြစ်တယ်ဆိုတော့ဒီနိုင်ငံကဆက်ဆံရေးနယ်ပယ်မှာကိုကနိုင်ငံတကာနိုင်ငံနဲ့ပတ်သက်တဲ့ policy ကိုဆွေးနွေးရင်ဒေတာတွင်းနိုင်ငံတွေအစံလည်းပဲအဓိကကြတာ။အိုးသူတို့ကပါဆိုရင်အင်းနားချင်းနိုင်ငံတွေဖြစ်တယ်။ပထဝီအနေထားတူတယ်ဆက်ဆံရေးတွေရှိတယ်။အဲဒါကြောင့်ဒီနိုင်ငံရဲ့ဘော်ဒါကိုပိုသိတယ်ဆိုတဲ့အနေထားမျိုးတွေရှိတာ။အဲတော့ဟိုအာဆီယံရဲ့အနေထားကအရေးပါတဲ့အနေထားတော့ပါတာပေါ့နော်။ဆိုတော့အရေးပါတဲ့အနေထားမှာခုနကျွန်တော်ပြောခဲ့တဲ့အကန့်အသတ်တွေရအာဆီယံရှိရဘလောက်မျှော်လင့်မလဲ။နော်။ကျွန်တော်တို့အနေနဲ့ဒါဓမ္မဒိဋ္ဌိကြဖို့လိုတယ်။သိကြတာကတော့ကျွန်တော်တို့ဒီဗမာနိုင်ငံကိစ္စဒေတာရင်းမှာကိုရှင်းလို့ကိုမရဘူးเนาะဒေတာရင်းကဒီအာဆီယံအဖွဲ့အစည်းအနေနဲ့ဒီဒေတာရင်းပြဿနာတွေကိုရှင်းနိုင်တဲ့ capacity ပေါ့ဗျာအစွမ်းအစပေါ့နော်ပြင်ဆင်မှုခဏထိမရှိသေးဘူးเนาะဒါဗမာနိုင်ငံကိစ္စမဟုတ်ဘူးဘယ်ကိစ္စဖြစ်ဖြစ်เนาะဒီဥမာ East Timor ကိစ္စပဲဖြစ်ဖြစ်ပေါ့ဗျာဗမာနိုင်ငံရဲ့ကိစ္စကိုနီးဗျူဟာအရာဒေတာရင်းမှာမရှင်းနိုင်ဘူးဆိုတော့ညီကုန်းချုပ်ချက်ကိုလုပ်ရမယ်ဆိုတော့ဒေတာရင်းမှာမရှင်းနိုင်ရင်ဒါကနိုင်ငံတကာပတ်သက်ရမယ် UN ကပတ်သက်ရမယ် UN ကိုမှန်တိုင်ထားပြီးလုပ်ရမယ်အဲ့ဒီမှာကျွန်တော်တခုသတိပေးချင်တာကတချို့ဒီဗမာနိုင်ငံနဲ့ပတ်သက်တဲ့ analyst တွေကကိုကျွမ်းကျင်သူလို့ပြောတဲ့ဒီနိုင်ငံရေးနယ်ပယ်ဘက်ကရောဒီပညာရှင်နယ်ပယ်ဘက်ကရောတချို့တွေကသိပြီးတော့ဗမာပြည်ကိစ္စကဒေတာရင်းရနိုင်ငံတွေကပို့ပြီးတော့ဩဇာရှိတယ်တရုတ်တို့အိန္ဒိယတို့အာဆီယံဒါမှမဟုတ်ဒေတာရင်းရနိုင်ငံတွေနဲ့ပဲရှင်းတာပို့ပြီးတော့အပြေရနိုင်တယ်ဗာညာဒီ30ချက်မျိုးနဲ့ဒီချင်းကတ်မှုမျိုးကျွန်တော်ကတော့ဒါနီးဗျူအာရခုနပြောတဲ့အကန့်အသတ်တွေကြောင့်ကျွန်တော်ကလုံးဝလက်တွေ့ဖြစ်နိုင်တဲ့လမ်းကြောင်းမဟုတ်ဘူးအချိန်ကုန်မယ် လာဘာမှရလာမဖြစ်တဲ့ talk show เนาะဒါကြောင့်မလို့အဲ့ဒီလိုအကန့်အသတ်ကိုတည်တဲ့ပြိုင်ထဲမှာချိန်ထဲမှာတို့ကဖြတ်မြင်းမဖြစ်ဖို့လေတဲ့ကျွန်တော်တို့အရေးကြီးတယ်เนาะဖြတ်မြင်းလဲလုပ်လို့ရတယ်တို့ကနားဖောက်ကိုဝင်ကာဝယ်ပြီးနေတာလေနားဖောက်ကိုကူညီနေတာတောင်းမှုတီတခြားနိုင်ငံတွေကပေးတဲ့ဖိအားပေးမှုတွေကိုဟလာမထိရောက်အောင်လုပ်တဲ့ဟာမျိုးတွေမှလည်းဖြစ်နိုင်တယ်အဲ့တော့အဲ့ဒီလိုဖြတ်မြင်းမဖြစ်အောင်เนาะကလည်းကျွန်တော်တို့ကာဝယ်ဖို့လိုတယ်
နောက်ဆုံးတစ်ချက်ကတိုင်းရင်းသားကိစ္စတွေအခုပေါ့လေဒေါအောင်ဆန်းစုကြည်နဲ့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီနဲ့လည်းတွေ့တယ်တွေ့ပြီးတဲ့နောက်ပိုင်းဂမ်ဘာရီပြန်တော့သူကဟိုကြီးညာချက်တစ်ဆောင်သူ့ကိုယ်စားထုတ်ပေးဖို့ဆိုပြီးတော့ပေးလိုက်တော့စင်ကာပူမှာမစ္စတာဂမ်ဘာရီကထုတ်တယ်ဆိုတော့ဒီကြီးညာချက်မှာတိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့ပါတယ်ပါတော့အဲ့ဒါကိုအကြောင်းပြုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေပေါ့လေသူတို့ကနေပြီးတော့ဒေါအောင်ဆန်းစုကြည်ကသူတို့ကိုယ်စားမပြုဘူးသူတို့ရှီကနေပြီးတော့သူ့အခွင့်အာဏာအာနေလိုက်တာလည်းမဟုတ်ဘူးအဲဒီကြောင့်မို့သူကကန့်ကွက်တယ်။ဒုတိယတစ်ချက်ကပါလဲဆိုတော့အစိုးရသွားနေတဲ့လမ်းပြမြေပုံပေါ့လေလုပ်ငန်းစဉ်ခုနှစ်ချက်ကိုပဲသူကထောက်ခံတယ်။အဓိကအပြည့်နှစ်ချက်ပဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့မေးတယ် NLD ပါတီကိုလေ။ဆိုတော့ဥညာဝင်းကပြောရေးဆိုခွင့်ရှိတဲ့လူ
။
သူကဘာပြောလဲဆိုတော့
အဲသူတို့ကြီးညာရတဲ့အကြောင်းကိုကျွန်တော်ပတ်ကြည့်တော့ဒေါအောင်ဆန်းစုကြည်ဟာသူတို့ရဲ့ကိုယ်စားဆောင်ရွက်ခွင့်မရှိဘူးသူတို့သဘောထားမပေးဘဲနဲ့ဆောင်ရွက်ခွင့်မရှိဘူးလို့သူတို့ဒီလိုသဘောမျိုးပေါ်ပြတယ်ဒေါအောင်ဆန်းစုကြည်ရဲ့ကြီးညာချက်မှာဒေါအောင်ဆန်းစုကြည်ဟာအားလုံးရဲ့ကိုယ်စားဆောင်ရွက်တယ်လို့လုံးဝပြောထားတာမရှိဘူးတာဝန်အနေနဲ့သာတိုင်းလာစီလုံးညီညွတ်ရေးအတွက်တာဝန်ရှိတယ်လို့ဒီလိုပဲခံယူတာအဲ့တော့သဘောအတိတ်ပဲလွဲနေပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကြီးညာချက်ကိုကောင်းစွာသဘောမပေါက်လို့ဒီလိုထုတ်ပြန်တာလို့ကျွန်တော်တော့အဲ့ဒီလိုပဲပြောနေပါ
ဟုတ်ကဲ့ဥရညာကြီးသဘောကိုပြောပါအောင်ခင်ဗျ
ကျွန်တော်ရဲ့သဘောတူပါတယ်ကျွန်တော်မြင်တာကနှမျိုးရှိတယ်တစ်ဖက်မှာကလည်းတိုင်းရင်းသားပါတီလေးကတော့အောင်ဆန်းစုကြည် statement ကိုထောက်ခံတာရှိတယ်သူတို့ကထောက်ခံတာကတော့တော့အောင်ဆန်းစုကြည်ကနားဖားနဲ့စကားပြောမယ်ပြီးတော့မှတော့အောင်ဆန်းစုကြည်ကတိုင်းရင်းသားအရေးကိုလည်းအဓိကထားပြီးတော့မှရှိတဲ့အဖွဲ့ပေါင်းစုံကိုဖိတ်ခေါ်တယ်ဆိုတဲ့ဟာကိုသူတို့ကထောက်ခံတာဖြစ်တယ်။အဲ့ဒီထောက်ခံမှုကိုနားဖားကလည်းနားလည်မှုလွဲပြီးတော့မှဒီနိုင်ငံရေးပါတီလေးကိုဖိအားပေးနေတယ်။ဘာကြောင့်လဲဆိုသူတို့ကကြောက်တာကဒီနိုင်ငံရေးပါတီလေးကဒေါ်စုကိုထောက်ခံတယ်ဆိုပြီးတော့သူတို့ကယူဆပြီးတော့မှအဲ့ဒါကိုမဖြစ်အောင်သူတို့ကဖိအားပေးနေတာတစ်ဖက်ကအဲ့လိုမျိုးရှိပါတယ်။နောက်တစ်ဖက်ကလည်းခုနပြောတယ်လို့မျိုး
ဟောဥရညာရှင်ခင်ဗျအဲ့တော့ဥရညာရှင်ပြောတဲ့ဟိုထောက်ခံပါတယ်ဆိုတာကပြည်တွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့အစည်းတွေမြို့ပေါ်တရားဝင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနော်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆက်ပြောပါခင်ဗျ
နောက်တစ်ဖက်မှာကလည်းဒီဒေါ်ဆန်းစုကြည်ပြောထားတဲ့ဟာကိုနားဖားကနေပြီးတော့မှဒီရှိတဲ့ပြစ်ခတ်ရဆဲပါတီစာအဖွဲ့လေးကိုအထင်မှားတဲ့တဲ့င်းပေးလိုက်မယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုအဲ့ဒီဖွက်လေးပြန်ထွက်လာတာကသူတို့ကဒေါအောင်ဆန်းစုကြည်ကသူတို့ကိုစားမဟုတ်ပါဘူးပြောလာတယ်။အဲ့ဒီမှာလဲမားတယ်။ဘာကြောင့်လဲဆိုတကယ်တော့ဒေါအောင်ဆန်းစုကြည်ကသူကတိုင်းရင်းသားလေးကိုစားဆိုတာဘယ်တော့မှမပြောခဲ့ပါဘူး။သူကပြောတာကတော့တိုင်းရင်းသားအရေးကိုဂယူဆိုင်မယ်။ရှိတဲ့ပါတီတိုင်းကိုဖိတ်ခေါ်တယ်။ဆိုတော့တကယ်တော့ကျွန်တော်ထင်တာနှစ်ဖက်စလုံးကတော့ဒီတွေ့ဆုံဆွေးနွေးဖြစ်လာရင်တော့နှစ်ဖက်စလုံးထောက်ခံမှာပဲဒီအခုလိုမျိုးအထင်မှားနေတဲ့ကိစ္စလေးကရှင်းသွားပါမယ်အ
ဲ့တော့တခုရှိတာကတော့မစ္စတာဂမ်ဘာရီကလည်းတွေ့ဆုံဆွေးနွေးရေးလို့ပြောတယ်ဘူဂျင်းမူကြီးတန်းရွှေကလည်းသူကစီကံကန့်သတ်ချက်တွေကထားပေးမယ်တွေ့ဆုံဆွေးနွေးလို့ပြောတယ်ဒေါ်ဆန်းစုကလည်းတွေ့ဆုံဆွေးနွေးလို့ပြောတယ်အဲ့လိုကာလာမျိုးမှာဟိုစစ်အစိုးရကိုယ်တိုင်ကတွေ့ဆုံဆွေးနွေးရေးလို့ပြောလာတဲ့ကာလာမျိုးမှာဒီဒေါ်ဆန်းစုကြီးကိုစန့်ကျင်တဲ့တိုင်းရင်းသားတွေရဲ့ကြီးညာချက်တွေကိုလို့နေစဉ်ဆိုသလိုပေါ့လေမျက်နှာဖုံးမာရောအတွင်းမာရောဖော်ပြနေတဲ့ကိစ္စမျိုးကတွေးဆုံဆွေးနွေးပုံမှာထားတဲ့သူတို့သဘောထားအပေါ်မှာသံတရားဝင်စရာအနေအထားမျိုးရောမရှိဘူးလားခင်ဗျအ
ဲ့ဒါမှန်ပါတယ်ဘာကြောင့်လဲဆိုရင်နားဖအနေနဲ့တကယ်တွေးဆုံဆွေးနွေးပွဲဖြစ်စေချင်တယ်ဆိုရင်ဒီလိုမျိုးသူတို့ကကွဲပြဲနေတဲ့အခြင်းလေးကိုအားမပေးတင်ဘူးတကယ်သူတို့လှုပ်တင်တာကပါလဲဆိုရင်ဒီတိုင်းရင်းသားကောင်းဆောင်တွေကအထင်မှားနေရင်တိုင်းရင်းသားကောင်းဆောင်တွေဒေါအောင်ဆန်းစုကြည်တို့တွေ့ဖို့သူတို့စီစဉ်ပေးတင်ပါလေအဲ့ဒီဟာအဲ့ဒီတို့လှုပ်ပေးရင်တော့ကျွန်တော်မြင်တာကတော့ဒီတွေ့ဆုံဆွေးနွေးပွဲကတကယ်အတိတ်ပဲရှိမယ်နာဖရဲ့တကယ်ပြန်လည်တင်ပြရေးလိုလားတဲ့ဆိုတဲ့ဟာကိုလည်းပြမယ်သူတို့ကအဲ့လိုမျိုးမလှုပ်ပဲနဲ့ဒေါ်စုကိုတိုက်တဲ့အချက်လေးကိုပဲအားပေးနေတယ်ဆိုတော့ဒါကတော့ကျွန်တော်ထင်တာနိုင်ငံတကာအနေနဲ့မြန်မာကနာဖကတကယ်အပြေမရှာခြင်းဘူး ตัวตั้วฉินได้ลําไปตั้วมั้ยส่วนเอิ้ลุမျိုးเพ่นတော့နိုင်ငံတကာတော့ဖြတ်ပြီးတော့มาဖြားပေးဖို့လိုလိမ့်ပါမယ်အာခြုံပြီးတော့ပြောချင်တာကအခုကျွန်တော်တို့မြင်နေရတာကနာအဖာကဒကယ်မလုတ်ချင်သေးဘူးလို့ကျွန်တော်တို့မြင်ရတယ်အဲ့ဒီဟာကိုတို့ပြောင်းတင်တယ်မဟုတ်ဘဲရင်တို့တော့အတွက်လဲစပို့ဒီထက်ပို့ဆိုးလာမယ်ဘာကြောင့်လဲဆိုနိုင်ငံတကာဖြားပေးမယ်ဒီပြဿနာကမဖြေရှင်းရင်လူတို့အတွက်လဲ
ပေါ်ပြီးတော့မှပြဿနာကြီးလာမယ်ဆိုတော့ကျွန်တော်ကတော့တိုက်တွန်းချင်တာကတော့နာဖတကယ်လောက်ပါလို့ကျွန်တော်ပြောချင်ပါတယ်လက်ရှိခေါင်းဆောင်မှုဟာနိုင်ငံတကာဖြစ်ပေါ်လာတဲ့စိန်ခေါ်ချက်တွေပေါ့နော်ပြောင်းလဲနေတဲ့ဗမာပြည်ရဲ့အခြေအနေနိုင်ငံတကာအခြေအနေတွေစိန်ခေါ်ချက်တွေကိုကိုင်းပြည့်ရှင်းနိုင်စွာမရှိဘူးဆိုတော့သူကပြတယ်အလားတူပဲပြည်တွင်းနေထားမှာလဲပြည်တွင်းမှာတိုင်းရင်းသားတွေရှ
ဒီလိုလေးရပြီကာလပြင်းစစ်တော်မြင်တဲ့အမြင်မျိုးတွေနဲ့ဆက်လက်ပြီးတော့သွားနေတယ်ဆိုတဲ့ခါကျတော့ဆိုလိုတာကြာ အမြင်တွေကနှစ်ချို့နေပြီနှစ်ချို့တာအရက်ပဲကောင်းနေပြီကျွန်တော်ဘာမှမကောင်းဘူးခင်ဗျာနှစ်ချို့နေပြီအဲ့တော့လက်ရှိခေါင်းဆောင်မှုကနှစ်ချို့ခေါင်းဆောင်မှုကြီးဖြစ်နေတယ်ဗျာဆိုတော့အဲ့လိုမျိုးဒါတွေ့နေရတယ်ဆိုတော့ခင်ဗျာခုနပြောရတဲ့အကုန်လုံးကပြဿနာကဒီခေါင်းဆောင်မှုပြဿနာတွေမှာကျွန်တော်ရှိတယ်လို့ကျွန်တော်အဲ့လိုအဲ့လိုကျွန်တော်ထင်တယ်ဗျာတမလို့ရဲ့ခေါင်းဆောင်မှုပြဿနာကလက်
သတင်းစာပေါ်မှာပေါ်လာတယ်ပြီးလို့ရှိရင်သတင်းစာပြောက်သွားတဲ့ဒီကိစ္စချက်တွေပြောက်သွားလိမ့်မယ်လို့ပြောလို့မရဘူးပြောလို့မရတော့ဒီကိစ္စတွေကိုနိုင်ငံတကာလည်းသိမယ်အတိအလာလို့ရှိရင်ဒီဟာကမျိုးသားပြန်လည်တင်ပြရေးနဲ့တွေ့ဆုံဆွေးနွေးရေးကိုပံ့ပိုးပေးမဲ့ကိစ္စတွေမဟုတ်ဘူးဆိုတော့နိုင်ငံတကာကလည်းမသိစရာမရှိဘူးသိလာမယ်ဆိုလို့ရှိရင်ဘလို့နောက်ဆက်တွဲအကျိုးဆက်တွေပေါ်လာနိုင်မလဲ
အဲအမှန်မှားတော့ဗျာသူတို့ကတော့ဟိုဒီ campaign ပေါ့ဗျာဒီလိုလှုပ်ရတဲ့နေရာမှာအဲရွေချက်နှစ်ခုရှိတယ်လို့ကျွန်တော်တို့မြင်တယ်နံပါတ်တစ်ခုကတော့ဒီဒေါ်ဆန်းစုကြည်ရဲ့ဒီနိုင်ငံရေးဩဇာကိုနော်ဒေါ်ဆန်းစုကြည်ရဲ့ image ပေါ့ဗျာဟိုအလားနိုင်ငံတကာကရောပြည်တွင်းကရောဟိုထားတဲ့ဒီသူ့ရဲ့ဒီအဆင့်ပေါ့ဗျာအခုကကျွန်တော်တို့ကဒါဒေါ်စုရဲ့နိမိတ်ပုံကဒါအမျိုးသားရေးကောင်းဆောင်တရားအနေနဲ့ကျွန်တော်တို့ကရှိတာဟုတ်เนาะဒီဒီမိုကရေစီအင်အားစုတွေမကဘူးနိုင်ငံသားအင်အားစုတော်တော်များများကပါယုံကြည်မှုနဲ့အဲဒီလေးစားမှုလက်ခံရထားတဲ့ကောင်းဆောင်တရားအနေနဲ့မြင်ထားတာဟုတ်နိုင်ငံတကာဆိုတော့အဲ့ဒါကိုသူတို့ကပြချင်တာဒေါ်အောင်ဆန်းစုကြည်ရ NLD ရဲ့သူတို့ဒီမှုချုပ်ပြောက်ပဲဖြစ်တယ်เนาะအတိုင်းသားတွေကလည်းလက်ခံထားတာမဟုတ်ဘူးเนาะဆိုတော့သဘောကိုဒါပြကြင်လို့ဒါရွေချက်တစ်ခုအော်နံပါတ်2ရွေချက်ကတော့ဗာလဲဆိုတော့ချင်းပြောလို့ရှိရင်သူတို့ချမှတ်ထားတဲ့ဒီအမျိုးသားညီလာခံကဖွဲ့စည်းပုံအခြေခံမူတွေနဲ့เนาะဒီလမ်းပြမြေပုံဆိုတာကိုသူတို့ကမပြင်ရင်ဘူးဗျာဒါကိုချမဆွေးနွေးခြင်းဘူးเนาะဆွေးနွေးဖို့လမ်းဖွင့်မပေးခြင်းဘူးเนาะသူတို့ဒါကမ်ဘာရီလာတော့ကလည်းသူတို့ပြောလိုက်တာပဲเนาะအာဒါဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမိုကရေစီအင်အားစုနဲ့တခြားအမျိုးသားညီလာခံမှာမပတ်သက်ခဲ့တဲ့လူတွေဟာမပါဝင်ခဲ့တဲ့လူတွေဟာသူတို့ဟာဆန္ဒခံဝယ်လို့ရှိရင်ပြောခွင့်ရှိမယ်အဲ
ရွေးကောက်ပွဲ
လုပ်လို့ရှိရင်ပြိုင်ခွင့်ရှိတယ်เนาะဒါကလွဲလို့ဒီချမှတ်ထားတဲ့အခြေခံမူတွေပေါ်မှာအဲဆွေးနွေးတာတို့ထင်မြင်ချက်ပေးတာတို့ပြန်ပြီးတော့နှစ်ဖက်နားလည်နိုင်တဲ့အဲ့ဘုံတဘောတူညီချက်ကိုအလျှော်တင်းလုပ်ပြီးလုပ်မှာတော့အဲဒါမျိုးတွေကိုလက်မခံခြင်းဘူးမလုပ်ချင်ဘူးမလုပ်ချင်တော့ဒါကြောင့်မလို့ခုနကပြောတယ်သူတို့ဖိလို့ရတယ်သူတို့နိုင်လို့ရတယ်ဒီဆီဆွာရလုပ်တဲ့အဖွဲ့ငယ်တွေကိုသူတို့ကတိုင်းရင်းသားဆိုတဲ့ cut out မှာကစားပြီးတော့ဒါအတန်အနေနဲ့ထုတ်ပြတာဟာဒီလူတွေကကျွန်တော်တို့ရဲ့ road map ကြီးနဲ့ဟလာဟိုဖွဲ့စည်းပုံဟာတွေကိုလက်ခံထားပြီးပြီနော်ပြန်ပြင်စရာမလိုတော့ဘူးဆိုတဲ့သဘောအဲ့ဒီရွေချက်နှမျိုးနဲ့လောက်တာလို့ကျွန်တော်မြင်တယ်အတော့ဘုခုဒီမစ္စတာကမ်ဘာကြီးတို့ကြီးညာချက်တွေရောနိုင်ငံကကြီးညာချက်တွေမှာတွေးဆုံဆွေးနွေးနဲ့ပတ်သက်လို့တကယ်လေးလေးနက်နက်အဲဒီမှာသူတို့ပြောတာ commitment ပေါ့ဗျာဟိုအလေးအနက်စပြီးလောက်တာမတွေ့ရသေးဘူးဆိုတော့ကောက်ချက်ဆွဲတာဒီကိစ္စတွေဖြစ်နေတာဘာကြောင့်ဘာတွေလုပ်နေဆိုတာသိနေလို့ပေါ့ဗျာ
ဟုတ်ပြီအခုကတော့ကျွန်တော်တို့ဆွေးနွေးခဲ့ကြတာကတော့ဒီပြီးခဲ့တဲ့အာဆီယံထိပ်သီးညီလာခံကိစ္စနဲ့မြန်မာနိုင်ငံရဲ့အနေအထားပေါ့လေနောက်ပိုင်းမှာဖြစ်လာနိုင်တဲ့ကိစ္စတွေ နောက်အခုဒီလိုသတင်းစာတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့ကြီးညာချက်ကိုကန့်ကွက်တယ်ဆိုတော့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့ကြီးညာချက်တွေဒီကိစ္စတွေပေါ်မှာမူတည်ပြီးဘလို့ဖြစ်လာနိုင်တယ်ဆိုတော့အကြောင်းတွေကိုဆွေးနွေးသွားကြတာပေါ့လေဆိုတော့ဝင်ရောက်ပြီးတော့ပါဝင်ဆွေးနွေးတဲ့ပြည်တော်စုမြန်မာနိုင်ငံမြို့သားညောင်ပေါင်းအစိုးရကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်ထွန်းတင်ဘွားမဂဇင်းအေဇာချုပ်ဟောင်းစာရေးဆရာဦးတမောင်တန်းနဲ့ဥရောပမြန်မာရုံဒါရိုက်တာဥဟန်ညောင်ရွှေတို့ကိုကျွန်တော်တို့လွတ်လပ်တဲ့အာရှအသံ RFA ကနေပြီးတော့ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ